Hello, နားထောင်နေကြတဲ့မိတ်ဆွေတွေမင်္ဂလာပါ။ကျမကရွှွန်လိုက်ပါ။ဒီ podcast အကြောင်းမပြောခင်ကျမကိုယ့်ကိုအရင်မိတ်ဆက်ပြပါစီ။ကျမကအသက်30အရွယ်အမျိုးသမီးတစ်ယောက်ဖြစ်ပြီးတော့နိုင်ငံတကာသတင်းဌာနတစ်ခုမှလည်းလုံလောက်နေတဲ့သတင်းထောက်တစ်ယောက်ဖြစ်ပါတယ်။ကျမအခုဆိုရင်သတင်းထောက်လုပ်လာတာဆိုရင်အချိန်10နှစ်ခန့်ရှိပြီပေါ့နော်။ကျမကအဲ့လိုမျိုးအကြောင်းအရာတွေအချက်လက်တွေကိုတော်တော်စိတ်ဝင်နေတတ်တဲ့လူတစ်ယောက်ဖြစ်တယ်။ဒီလိုအရာတွေကိုရှာဖွေနေရတာ၊ဖတ်ရှုနေရတာ၊သင်ယူနေရတာကိုခုံမွေနေတဲ့လူတစ်ယောက်ဖြစ်တယ်။ဒါကြောင့်ကျမကကျမအလုံးနဲ့အရင်ကိုက်ညီတယ်လို့လေကျမမိတ်ဆွေတွေကလည်းပြောကြတယ်ကိုကိုကလည်းနားလည်ထားတယ်ပေါ့လေနော်ကျမအခုလုံနေတဲ့ဌာနကနိုင်ငံတကာဌာနဖြစ်နေတော့ကျမကဒီနိုင်ငံတကာစာဖတ် project တွေစိတ်ဝင်စားမဲ့အကြောင်းအရာတွေကိုအများဆုံးလုပ်ရတယ်ပေါ့လေနော်လေ့လာရတယ်ရင်းရေးသားရတဲ့တဖို့မျိုးလေးရှိတယ်ဒီအလုပ်ကိုလည်းကျမကဒါလုပ်လာတာအချိန်တော်ကြာသွားတဲ့အခါမှာကျမကဘာဖြစ်လာလဲဆိုတော့နိုင်ငံတကာစာဖတ် project စိတ်ဝင်စားပြီမဲ့လေကျမစိတ်ဝင်စားအကြောင်းအရာတွေကိုကျမမလို့ရပဲနဲ့ကြုံရတာများလာတော့အဆင်မပြေဘူးဖြစ်လာတယ်ပေါ့နော်။ကျမတို့ဒီပြည်တွင်းစာဖတ်ပရိသတ်တွေပဲဖြစ်ဖြစ်ကျမကိုယ်တိုင်ပဲဖြစ်တည်ကျင်တဲ့အကြောင်းအရာပြီးတော့တထဲဝင်ဝင်ပြပြချင်းတဲ့အကြောင်းအရာတွေကိုကျမစီစဉ်သတ်မှုတွေလုပ်ကင်ချင်လာတာပေါ့လေ။ဟိုတည်င်းရေးရဲဆိုတဲ့အခါကျတော့လေအချို့အရာရတော့အဲ့လိုမျိုးဟိုလူစိတ်လှုပ်ရှားဆုံးအရာကိုပဲဆွဲယူရတာမျိုးဖြစ်တော့နည်းနည်းနည်းနည်းမလိုက်ရတဲ့အရာတွေလည်းရှိတော့ပေါ့နော်။အဲ့အဲ့လိုမျိုးအနေထားတွေဖြစ်လာတယ်ဒီမှာကျမကစပြီးတော့ဒီလိုမြင်များပြပြလေးလာပြီးတော့ပြန်လည်တိဆက်လို့ရတဲ့အရာကိုလုပ်မယ်ဆိုပြီးစဉ်းစားလာတော့ဒီလိုမျိုး podcast တစ်ခုကိုစလုပ်ဖို့တွေးဖြစ်လာတယ်ပေါ့လေအဲ့ဒီတော့ပထမဆုံးဘလို့အကြောင်းအရာတွေငါလုပ်မလဲပေါ့ဆက်ပြီးတော့တွေးကြည့်တယ်နည်းနည်းလေးအဲဘလို့ဟာတွေဆိုလူတွေစိတ်ဝင်စားမှလဲနားထောင်ကြည့်ကြမလဲငါရောဘလို့ဟာတွေစိတ်ဝင်စားလဲဘယ်ကိစ္စဘယ် issue တွေကတော့အသက်ဖြစ်မလဲပေါ့နော်စသဖြင့်ကျမအများကြီးစတွေးနေရတာပေါ့အဲ့မှာလူကတော်တော်လဲထွက်သွားတည်ရဲ့ကွာတည်လားဘာလို့လဲဆိုတော့ကျမရဲ့ဒီတင်းထောက်အချင်းသားဝင်လာတာဟုတ်တခုဆိုရင်အမြင်နဲ့ငါဟာဟိုအများစိတ်ဝင်စားမဲ့ issue ကိုလိုက်ရမယ်ဆိုတာမျိုးကကျမလေ့ကျင့်သင်ကြားခံထားရတဲ့အကြောင်းကဖြစ်နေခဲ့တာဆိုတော့ဒါပေမဲ့တစ်ချက်ပြန်တည်သွားတာဗာလဲဆိုတော့အော်ငါကခုလုံးမှာတင်းမဟုတ်ဘူးပေါ့နော်ငါကခုလုံးမှာ podcast ငါတင်းတဲ့ပုတ်ကိုစုံစမ်းထောက်လှမ်းပြီးရေးတာမျိုးလည်းမဟုတ်ဘူးငါ breaking news တစ်ခုကိုဖောက်မှလည်းမဟုတ်ဘူးငါပြောကျင်တဲ့အကြောင်းအရာတစ်ခုကိုငါအချိန်ယူပြီးတော့ဖြည်းဖြည်းချင်းပြောလို့ရမယ့်နေရာနဲ့အချိန်တစ်ခုဖြစ်တယ်ပေါ့လေအဲ့ဒီအချိန်မှာကျမကနည်းနည်းစိတ်ပေါ့သွားတယ်ပေါ့နော်အော် okay ဒါဆိုရင်တော့ငါလုပ်ချင်တဲ့အရာပို့ဦးစားပေးပြီးငါစဉ်းစားလို့ရသွားပြီဟွန်းအများတည်ကျင်နေဆိုတာအထက်ပေါ့လေအဲ့လိုမျိုးဖြစ်သွားတာပေါ့အဲ့တော့ကျမကပါတည်ကျင်နေလဲပေါ့အခုတော့တည်ကျင်နေတဲ့အကြောင်းအရာကတော့ drugs မွေးစေဝါးတဲ့အကြောင်းပဲဘာလို့လဲဆိုတော့ဒါကျမတို့လူငယ်တွေအတွက်ကမွေးစင်းဝါဆိုတာမရင်နေတဲ့အရာလည်းမဟုတ်ဘူးမမြင်ဘူးတဲ့အရာလည်းမဟုတ်အကျွမ်းတုံဝင်မဖြစ်တဲ့အရာလည်းမဟုတ်ဘူးအဲ့လိုပြောလို့တိနေလားဆိုတော့လေတထဲဝင်တော့မတိဘူးကျမကတော့ဗောနော်မတိနေဘူးမတိနေတော့တိကျင်လို့ဆိုတော့တိကျင်လို့ဆိုဘာလို့လို့ရလဲဆိုကျမလိုက်ရှာဖတ်ကြည့်ရင်တော့ရတာဗောနော် research paper တွေတို့အဲသူများကြီးထားတဲ့တည်င်းနေတို့သူများစုံစမ်းထောက်လှမ်းထားတဲ့အချက်လက်တွေတို့စတဲ့ဖြစ်ဗောနော်တူတူနဲ့ပြုစုထားတဲ့စာတမ်းတွေအကုန်လုံးလိုက်ဖတ်ကြည့်လို့ရတယ်နည်းနည်းတော့ပြင်ဖို့ကောင်းမှာဗောနော်ဒါပေမဲ့တိရမယ်ကျမလိုက်ဖက်ကြည့်လိုက်တည်တယ်။အဲ့လိုလိုက်ဖက်ကြည့်တော့လေဘာသိရလဲဆိုတော့ okay မြန်မာနိုင်ငံကတော့ website view ရဘယ်လောက်တော့အများကြီးရှိပါတယ်တို့အဲ UN ရဲ့စာတမ်းအရတော့ဘယ်ပမာဏတော့ဘလို့ဖြစ်ပါတယ်ပေါ့ဆက်တဖြစ်အဲ့ဒါတွေကအများကြီးပဲလွှဲပါတယ်တွေ့ရတာပေါ့နော်။ဒါပေမဲ့အဲ့မှာကျမသိချင်တာအဲ့ဒါမဟုတ်ဘူး။ကျမပြန်သိချင်တဲ့အရာကလေတောင်းဆွဲနေတဲ့လူတွေစီကနေကျမဒိုင်းရိုက်စကားတောင်းချားချင်တာ။သူတို့ရဲ့ပြောပြမဲ့အကြောင်းအရာတွေကိုကျမနားထောင်ချင်တာပေါ့။အဲ့ဒီအကြောင်းကိုကျမဒီလိုမျိုး podcast လုပ်ကြမယ်ဆိုပြီးတော့ကျမဒီ Burma Podcast Network ကိုပြောပြလိုက်တာပေါ့လေနော်။အဲတကယ်ချင်းတို့ရောစိတ်ဝင်စားလားဒီ issue ဆိုရင်ပေါ့လေသူတို့ကလည်းဒါစိတ်ဝင်စားတယ်ဒါလူငယ်တွေနဲ့ဆက်ဆက်တဲ့အကြောင်းအရာဖြစ်တော့ဒါကိုငါတို့လုပ်ကြမယ်ပေါ့နော်အဲ့မှာထပ်ပြီးတော့ကျမနဲ့ဘာမှ focus number နဲ့ထပ်ပြီးတော့နောက်ထပ်တဘောသူညီတဲ့အချက်ချက်ကရှိပြန်တယ်ငါတို့တွေကဒီ focus ကိုလုံးဝပညာပေးတဲ့အစီအစဉ်မျိုးအဲတိပညာပေးတဲ့ဆွဲစီစဉ်မျိုးလုပ်ချင်တာမဟုတ်ဘူးပေါ့နော်အဲ့ဒါကိုကျမတို့ကကြိုတင်တဘောသူညီမှုယူထားကြတယ်သူတို့ကလည်းဟိုပြင်းစရာကောင်းတဲ့ပညာပေးစီစဉ်ဖြစ်ချင်တာမဟုတ်ဘူးဒီထဲကနေပဲပြန်တည်ကျင်တာပေါ့ဒီတော့ကျမကုနာပြောသွားသလိုပေါ့တုံဆွဲသူတွေရဲ့စကားတွေသူတို့ရဲ့ခံစားချက်တွေသူတို့ရဲ့ဖြစ်တဲ့အတွေ့အကြုံတွေတည်ကျင်တာပေါ့ကျမတို့နိုင်ငံမှာကျတော့လေအဲ့လိုမျိုးပညာပေးစီစဉ်တွေကအများကြီးရှိရတယ်နော်ဘာလို့ဆိုတော့မြန်မာနိုင်ငံကမူရင်းဆိုမှထွန်းထွန်းနိုင်ငံတွေဖြစ်နေအောင
်နိုင်ငံရေးဥတည်ချက်ဒီရဲ့
ဲ့ဒီအစီအစဉ်လေးကိုကျွန်တော်ငငယ်ကလေးကလည်းဒါတွေ့ဖူးတယ်နားထောင်ဖူးတယ်ကြည်ဖူးတယ်အားလုံးလည်းရင်းနှီးကြမှာပဲဒီစီဇန်လေးကိုကြည့်တဲ့ခါကျမှလေဟိုအားလုံးလည်းစဉ်းစားမိလားတော့မသိဘူးကျွန်မကတော့တခုခုပဲလုံးနေတယ်လို့တခုခုပဲလွဲနေတယ်လို့အမြဲခံစားရတယ်အဲ့ဒါဟိုအခုတက်ရမှခံစားရတာမဟုတ်ဘူးကျွန်တော်ငငယ်လေးကလေးဘဝအုံနှုံနဲ့ကိုဒီအစီအစဉ်တခုခုတော့လွဲနေတယ်ပေါ့ဥပမာဆိုရင်သူတို့ကပြတင်ဆက်တက်ပြတာတဲ့ဒီအစီအစဉ်နဲ့မှာဆိုရင်တက်တူထိုးလိုက်လို့အဲလက်နှစ်ဖက်ဖြတ်လိုက်ရတယ်ပေါ့ဆက်တက်ဖြစ်ပေါ့သူတို့ရဲ့စဉ်စားမှုတွေပဲအဲ့လိုမျိုးတော်ရတယ်ပေါ့နော်အဲ့ဒါဘာလဲဆိုကျွန်မခံစားမိတာအလူငယ်တွေကိုပေါ့နော်အကြောက်တရားပေးတာပေါ့လေနော်အကြောက်တရားနဲ့သူတို့ကနင်တို့ဒါအောင်မထိနဲ့မကင်နဲ့မကြည့်နဲ့ထိတာနဲ့ဘွားပြတ်မှာပဲအဲ့လိုအကြောက်တရားကိုဖိပြီးပေးလိုက်တဲ့ပုံမျိုးပေါ့လူတွေကကြောက်ရင်လည်းကြောက်သွားကြမှာပေါ့လေနော်ဒါလည်းအလုံးစုံမှားယွင်းတဲ့အသိပညာပေးမှုလို့တော့ကျွန်မမဆိုးလို့ပါဘူးအဲ့မပြည့်တော့မပြည့်စုံနေဘူးလို့ခံစားရတာပေါ့ဘာဖြစ်လို့ဆိုတော့ကျမပေါင်ဝင်လူငယ်တော်များရဲ့တည်ကျင်စိတ်စူးစမ်းခြင်းစိတ်ကအကြောက်တရားနဲ့ဖုံးလွှမ်းလို့မရအဲ့ဒီမှာပြဿနာပဲဖြစ်တယ်။နောက်ကျမက information person လည်းဖြစ်တဲ့အတွက်အချက်လက်ပြည့်စုံကိုလူတစ်ယောက်ကိုပေးပြီးတော့မှအဲ့လူကဒီအချက်လက်ကိုနားထောင်ပြီးတော့မှစုပ်ဖြတ်ချက်ချတဲ့စုပ်ဖြတ်ချက်တွေကိုကျမလုံးစင်ချင်တယ်ပေါ့လူတွေကို။ကျမကိုယ်နိုင်ဆိုလဲကိစ္စတခုဆိုအချက်လက်ပြည့်စုံသိရပြီးမှဒီစုပ်ဖြတ်ချက်ကိုချချင်တာ။ဆိုတော့ဟဲ့ဘိန်းကမကောင်းဘူးမတုံးနေလို့ပြောလိုက်လို့ကျွန်မအဆင်မပြေဘူးဘိန်းကဘာလဲဆိုတော့ကျွန်မအရှင်းပြအောင်ဘယ်တုံးရင်ဘယ်လိုခံစားရမှာလဲအဲဘယ်လိုမူးမှာလဲဘယ်လိုရေဝါမှာလဲဒီအကြောင်းအရာဒီပစ္စည်းတစ်ခုကိုပေါ့နော်ဒီဆေးဝါးတစ်ခုကိုလူတွေတလောက်လောက်ကြိုက်တယ်ဆိုရင်တော့သူ့မှာကြိုက်စေတဲ့အကြောင်းအရာရှိရမယ်အဲ့ဒါဘာလဲအဲ့လိုလူတွေအားလုံးကြိုက်တဲ့အကြောင်းအရာကိုမကောင်းဘူးလို့ပြန်ပြောတာဘာကြောင့်လဲစသဖြင့်ပေါ့အဲ့လိုမျိုးအပြေးဝါလေးတွေကိုကျွန်မသိကျင်တယ်နားထောင်ကျင်တယ်ပေါ့လေအဲ့လိုပြောလို့ပြန်တော့လေဟိုကျမကဒီအစီအစဉ်ကနေပြီးတော့မိမိစေဝါတွေတုံးရတာဟာမိုက်တယ်ဆိုပြီးပြောချင်တာလည်းမဟုတ်ပြန်ဘူးဥမာကျမကိုယ်တိုင်ဆိုရင်ကျမအရက်တောက်တယ်ဝီတောက်တယ်လောလောဆယ်အချိန်တွေမှာဆိုရင်လည်းကျမကဒီထက်ပိုတဲ့ဒီ drugs တွေကိုစမ်းကြည့်ဖို့အစီအစဉ်ရောအတွေးခေါ်ရောမရှိသေးဘူးဒါပေမဲ့ကိုမတုံးဘူးလို့ဒီအကြောင်းအရာတွေကိုမသိရဘူးဆိုတဲ့ခါကျရင်လည်းအဲ့ဒါကိုဖြစ်မခံနိုင်ဘူးဒါအပေါ်မှာတခါတော့ကျမပြောခဲ့ဘူးသလိုပဲကျမကတည်ကျင်စိတ်ဆက်စုခြင်းစိတ်ကအတော်ပြင်းပြတဲ့လူတယောက်လည်းဖြစ်တာဆိုတော့ကိုမစမ်းဘူးတဲ့အကြောင်းအရာကိုတိတဲ့လူတွေစီကနေနားထောင်မယ်ဆိုပြီးတော့စဉ်းစားဖြစ်တယ်ပေါ့။ဒါကြောင့်ဒီ podcast ကနေတစ်ဆင့်ကျွန်မအစ်မန်တွေကိုတင်ဆက်ချင်တာပါ။ရှုပ်ထွေးမှုတွေကိုပြောပြချင်တာမျိုးမဟုတ်ဘဲတကယ်တုံ့ဆွဲသူတွေ၊ရောင်းဝယ်သူတွေရဲ့တွေ့ကြုံဖြတ်တန်းမှုတွေ၊ပြောစကားတွေ၊ခံစားချက်တွေအတွေးတွေကိုကျွန်မဒီကနေပြန်ပြောပြချင်တာပြန်တင်ဆက်ချင်တာပါ။လက်ဖက်ရည်ဝိုင်းတစ်ခုမှာဒါမှမဟုတ်ဝီယာဝိုင်းတစ်ခုမှာပေါ့နော်လူငယ်တွေပေါ့ပါပြောကြမဲ့စကားတွေကို record လေးယူပြီးတော့ပြန်လွှင့်ချင်တာမျိုးဒီတော့မြေတားရခင်ရှင်တာတစ်ခုကဒီအစီအစဉ်ကိုစိတ်ဝိညာဉ်ရောနှလုံးသားကိုရောဖွင့်ပြီးတော့နားထောင်ပေးစီရှင်တာပါပဲဒီတော့ပြန်ချုပ်ပြောမယ်ဆိုရင်ပေါ့လေကျမကကိုယ်တိုင်လည်းအတော်စိတ်အားထက်သန်ပြီးသိချင်တဲ့အကြောင်းအရာတွေကိုကျမလိုပဲသိချင်မဲ့အတိုင်းဝတ်တစ်ခုတည်းကိုမျှဝေချင်တာလေးတစ်ခုပါဒီအစီအစဉ်ကိုတော့ straight forward by show night လို့နာမည်ပေးထားတယ်ဒါကလည်းဟိုကျမရဲ့တင်းထောက်ဆိုတဲ့ဖြစ်ချင်းပုံမှာပဲမူတည်ပြီးတော့ကျမဟာလူရေးတူရှင်မင်းကိုလေးနေပြီးတော့ကျမဒဲ့မိတဲ့မင်းကိုလေးကိုဒဲ့ဖြေရတဲ့ကတ်စတီကိုဖိတ်ပြီးတော့ပဲဒါကိုတက်ဆောက်အောင်มาဖြစ်တယ်ပေါ့ဒီစီဇန်ကိုဘာမှ podcast network ရဲ့ social media platform တွေဖြစ်တဲ့ Facebook, YouTube, Spotify, Apple Podcast တို့မှာလည်းနားထောင်နိုင်ပါတယ်နားထောင်သူမိတ်ဆွေတွေကလည်း comment မှာဖြစ်ဖြစ် chat box မှာဖြစ်ဖြစ်ပါဝင်ဆွေးနွေးကြတာတွေသိကြတာတွေ support လို့ရပါတယ်အားလုံးကိုပဲကျေးဇူးတင်ပါတယ်